လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးဆိုင်ရာပြဿနာပေါင်းစုံနဲ့အကြအတဲတွေကြုံတွေ့နေရခြင်းငွေပူရကင်းမောက်ဆိုသလိုတပြိုင်နက်တည်းဖြစ်လာတဲ့ပြဿနာတစ်ခုကတော့ဘဏ်တချို့ပြိုလဲတော့မယ်ဆိုပြီးပြည်သူတွေကအနှံငွေတွေထုတ်ယူနေကြတဲ့ကိစ္စနဲ့မြန်မာကျပ်ငွေတန်ဖိုးအလျင်မြန်ကျဆင်းလာနေတဲ့ပြဿနာတွေပဲဖြစ်ကြပါတယ်ဒီပြဿနာတွေကိုတစ်ခုချင်းကောင်းကောင်းမွန်မွန်မဖြေရှင်းနိုင်ရင်တိုင်းပြည်အတွက်နိုင်ငံရေးစီးပွားရေးအထွေထွေအကျတဲ့အခြေအနေမျိုးအထိဆက်ရောက်သွားနိုင်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့ဘဏ်နဲ့ငွေကြေးဆိုင်ရာပြဿနာတွေကဘာတွေလဲပြဿနာအတိုင်းနဲ့ဘယ်လောက်ထိရှိနေသလဲဒါတွေကိုသက်ဆိုင်ရာဘ ਹੁ ဘဏ်နဲ့အစိုးရအဖွဲ့ကကောင်းကောင်းမွန်မွန်ဖြေရှင်းနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းလက်တလောဖြစ်ပေါ်နေတဲ့ပြဿနာကတော့ပုဂ္ဂလိကဘဏ်တချို့ပြိုလဲတော့မယ်ဆိုတဲ့ကောလာဟလတွေထွက်ပြီးငွေအနှံထားသူတွေတွားရောက်ထုတ်ယူနေကြတာပါအထူးသဖြင့်မြန်မာနိုင်ငံမှာငွေရင်းအတောင်ဆုံးဆက်သွယ်သူဖောက်တဲ့အများဆုံးအောင်မြင်မှုအရဆုံးကမ္ဘောဇာဘဏ်တွေမှာဖြစ်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးဗဟိုဘဏ်တာဝန်ရှိသူတွေကရောကမ္ဘောဇာဘဏ်တာဝန်ရှိသူတွေကပါရှင်းကြလင်းကြပါတယ်။ကောလာဟလတွေမှန်မှန်တဲ့အကြောင်းဗဟိုဘဏ်အနေနဲ့ဘယ်ပုဂ္ဂလိကဘဏ်တစ်ခုခုကိုမှပိတ်သိမ်းမှာမဟုတ်တဲ့အကြောင်းဘဏ်တစ်ခုခုအခက်အခဲပြဿနာပေါ်လာရင်လည်းအဲ့ဒီဘဏ်တွေဟာဗဟိုဘဏ်စည်းမျဉ်းစည်းကမ်းတွေအောက်မှာလက်ပတ်နေတာဖြစ်တဲ့အတွက်ဗဟိုဘဏ်ကနေအပြည့်အဝကူညီပေးနိုင်တဲ့အခြေအနေရှိကြောင်းသတင်းထုတ်ပြန်ကြပါတယ်။တကယ်တော့ပြည်သူတွေဟာ2000ပြည့်နှစ်နောက်ပိုင်းပြိုလဲခဲ့တဲ့ပုဂ္ဂလိကဘဏ်တွေပြဿနာကိုအခြေခံထားစဉ်းစားဆိုရင်ပြီးအခုလိုအနှံငွေတွေထုတ်ယူနေကြတာပါ။ဒါပေမဲ့သတင်းကောင်းတစ်ခုကတော့အဲ့ဒီလိုကမ္ဘောဇာဘဏ်ကနေငွေထုတ်ယူခဲ့သူအများစုဟာအစိုးရမြမစီးပွားရေးဘဏ်တွေမှာပြောင်းလဲအနှံနေကြတဲ့သတင်းပါ။ဒီသတင်းအရပြည်သူတွေဟာဘဏ်တစ်ခုကနေအနှံငွေတွေကိုပြန်ပြီးထုတ်ယူနေပေမဲ့အခြားဘဏ်တစ်ခုခုမှပြန်အပ်တယ်ဆိုတာကြောင့်ဘဏ်တွေအလုံးကိုထိန်းကွက်နေရတဲ့ဗဟိုဘဏ်အတွက်ဘာပြဿနာမှအထူးထွေဖြစ်ပေါ်စေမှာမဟုတ်ပါဘူးတကယ်လို့အငွေပြန်ထုတ်တာများလို့အခြေအနေရိုင်းသွားနိုင်တဲ့ဘဏ်တွေကိုကြောထောက်နောက်ခံပြုတ်ပေးဖို့ငွေကြေးအလုံးလောက်ရှိနေလို့ပဲဖြစ်ပါတယ
်ဒီပြဿနာထက်အရေးကြီးတာကမြန်မာကျပ်ငွေမတည်မငြိမ်ဖြစ်နေပြီးတန်ဖိုးလည်းအပြင်းအထန်ကျဆင်းနေတဲ့ကိစ္စပါပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကအမေရိကန်ဒေါ်လာနဲ့လဲလှယ်ရင်မြန်မာကျပ်ငွေတန်ဖိုးဟာ1300ဝန်းကျင်နီးပါးအထိကျဆင်းသွားတာတွေ့နိုင်ပါတယ်တမရဦးသိန်းစင်အစိုးရအဖွဲ့စစ်တက်လာကစားကဒေါ်လာကျ800ဆွန်းဆွန်းရှိရာကနေတွေ့ရင်60ရာခိုင်နှုန်းကျော်အထိအလွန်အမင်းဆန်ကျင်တင်တန်ဖိုးကျသွားတာဖြစ်လို့အတော်လေးကိုစိုးရိမ်မှုကောင်းပါတယ်အထူးပဲကတော့တမရဦးသိန်းစင်အစိုးရလက်ထက်မြန်မာကျပ်ငွေနဲ့ဘဏ်စည်းရင်းရှိသူစုဆောင်းထားသူပိုင်ဆိုင်သူတွေရဲ့ငွေ60ရာခိုင်နှုန်းအထိအသလွတ်ဆုံးရှုံးသွားရတယ်ဆိုတဲ့သဘောလဲတက်ရောက်နေပါတယ်။အခုလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းတာနဲ့ပတ်သက်ပြီးဗဟိုဘဏ်ကဦးဆက်အောင်အပါအဝင်တာဝန်ရှိသူတွေကရှင်းကြလင်းကြပါတယ်။သူတို့ဆိုရကမ္ဘာမှာအမေရိကန်ဒေါ်လာစည်းမြင့်တက်လာတာဖြစ်တဲ့အတွက်အဲ့ဒီတန်ကိုမြန်မာနိုင်ငံကခံရပြီးမြန်မာကျပ်ငွေတန်ဖိုးလဲကျဆင်းရတာပါလို့ဆိုပါတယ်။တကယ်တကယ်အဲ့ဒီအပြည့်ဝမမှန်ကန်ပါဘူး။လွန်ခဲ့တဲ့6လဝန်းကျင် 2015 ဖေဖော်ဝါရီဒုတိယအပတ်ကအမေရိကန်ဒေါ်လာရဲ့တန်ဖိုးဟာမြန်မာကျပ်ငွေ 1,035 ကျပ်စင်ကာပူဒေါ်လာကျပ်960တယူရိုကျပ်1160ထိုင်းတဘတ် 30 ကျပ်တရုတ်ယွမ်ငွေ 165 ကျပ်ပတ်ဝန်းကျင်စီဈေးပေါက်ပါတယ်လက်ရှိဩဂုတ်လ20ရက်ပေါက်ဈေးမှာတော့အမေရိကန်ဒေါ်လာကျပ် 1,300 စင်ကာပူဒေါ်လာကျပ် 920တယူရိုကျပ် 1,420 ထိုင်းတဘတ် 38 ကျပ်တရုတ်တရွန်ကျပ်200ဝန်းကျင်ဈေးပေါက်လာပါတယ
်အတိတ်ကတော့6လအတွင်းမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းရင်26ရာခိုင်နှုန်းစင်ကာပူဒေါ်လာနဲ့နှိုင်းရင်27ရာခိုင်နှုန်းယူရိုငွေနဲ့နှိုင်းရင်22ရာခိုင်နှုန်းထိုင်းဘတ်နဲ့နှိုင်းရင်19ရာခိုင်နှုန်းတရုတ်ယွမ်ငွေနဲ့နှိုင်းရင်22ရာခိုင်နှုန်းထိကျဆင်းလာတာပါအကြမ်းကြီးအတွက်ရင်မြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းရင်26ရာခိုင်နှုန်းဝင်းကျင်အခြားငွေကြေးတွေနဲ့နှိုင်းရင်ပြန်မြ20ရာခိုင်နှုန်းကျော်ကျဆင်းသွားခဲ့တာပါဒါကိုကြည့်ရင်ဥဆက်အောင်နဲ့ဗဟိုဘဏ်တာဝန်ရှိသူတွေရှင်းလင်းချက်အပြည့်အဝမမှန်ဘူးဆိုတာတွေ့နိုင်ပါတယ်တကယ်တော့6လအတွင်းမြန်မာကျပ်ငွေတန်ဖိုးဒီလောက်ကျဆင်းသွားတယ်ဆိုတာပမာဏအလွန်များပါတယ်လက်တလောပြည်သူတွေအနေနဲ့ဘဏ်မှငွေသွားအပ်ထားရင်တနည်း100ရာခိုင်နှုန်းအောက်ပဲအတိုးရပါတယ်။လက်ရှိကျပ်ငွေတန်ဖိုးကျဆင်းမှုကိုကြည့်ရင်ဗဟိုဘဏ်ရဲ့အတိုးနှုန်းဟာငွေဖောင်းပွားမှုနှုန်းကိုလိုက်မမီဘူးဆိုတာထင်ရှားပါတယ်။ဒီအတွက်ပြည်သူတွေဟာသူတို့ပိုင်ဆိုင်မှုတွေကိုတန်ဖိုးမကျဆင်းအောင်ကာကွယ်ဖို့အတွက်ကျပ်ငွေကိုစုဆောင်းသိမ်းဆည်းရမယ်အစား။အခြားဒေါ်လာ နိုင်ငံသားငွေကြေးတစ်ခုခုဒါမှမဟုတ်ရွှေနဲ့ရင်းနှီးမြှုပ်နှံမှုတစ်ခုခုဘက်ကိုခြေဦးလှည့်မှာကတော့အသေးချပါပဲဒီအခါမှာဒေါ်လာနိုင်ငံသားငွေနဲ့ရွှေဝယ်လိုအားများပြီးနိုင်ငံသားငွေတန်ဖိုးတွေမြင့်တက်ကျပ်ငွေတန်ဖိုးတွေကျဆိုတဲ့အခြေအနေဝဲကြက်ထဲကိုရောက်သွားမှလည်းမလွဲပါဘူးပြဿနာကိုစမ်းစစ်ကြည့်ရင်ဒေါ်လာနဲ့နိုင်ငံသားငွေကြီးဈေးနှုန်းမြင့်တက်မှုမြန်မာကျပ်ငွေတန်ဖိုးကျဆင်းမှုဟာဒီတစ်ချက်ထဲကြောင့်ဖြစ်တာတော့မဟုတ်ပါဘူးအစိုးရရဲ့ဘတ်ဂျက်လုံငွေပြမှုကုန်သွယ်ရေးမှာလုံငွေအကြီးအကျယ်ပြမှုတွေဟာပြဿနာရဲ့အရင်းအမြစ်တွေဖြစ်ကြောင်းသမရရဲ့စီးပွားရေးအကြံပေးအဖွဲ့ခေါင်းဆောင်ဒေါက်တာဦးမြင့်ကတရားဝင်ထောက်ပြထားပြီးဖြစ်ပါတယ်။ဒါ့အပြင်မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုဟာကုန်စည်နှုန်းမြင့်တက်မှုနဲ့ဓာတ်ရိုက်ဆက်ဆက်နေပြီးပြည်သူတွေအစိုးရဝန်ထမ်းတွေရဲ့နေ့စဉ်နေထိုင်မှုဘဝကိုရိုက်ခတ်တဲ့ကြီးမားတဲ့ပြဿနာကြီးတစ်ခုလည်းဖြစ်ပါတယ်
။ဗန်နီရဲ့ကောလာဟလပြဿနာကိုဖြေရှင်းဖို့မခက်ပေမဲ့ကျပ်ငွေတန်ဖိုးကျတဲ့ပြဿနာကြီးဖြေရှင်းဖို့အတွက်ကတော့ဖြတ်လန်းနီးဆင်းမိတော့နီးတော့မရှိပါဘူး။ပြဿနာအရေးကြီးရင်အရေးကြီးသလိုအစိုးရဟာအရေးပေါ်အစည်းအဝေးလိုမျိုးခေါ်ယူပြီးဘတ်ဂျက်လျှော့ချဖြတ်တောက်တာမျိုးလုပ်ရပါလိမ့်မယ်။ကုန်သွယ်ရေးလုံငွေပြမှုကိုလျှော့ချနိုင်မဲ့နည်းလမ်းတွေရှာဖွေအကောင့်တွေဖော်ရပါလိမ့်မယ်။အခြားတစ်ဖက်ကလည်းကျပ်ငွေတန်ဖိုးတည်ငြိမ်ရေးဘိုးဘဏ်ကိုလုပ်ပိုင်ခွင့်အပြည့်အဝပေးတာမျိုးလုပ်ရပါလိမ့်မယ်။ဒေါက်တာဦးမြင့်အကြံပြုသလိုဘိုးဘဏ်အတွက်နိုင်ငံသားပညာရှင်တွေပါတဲ့အကြံပေးအဖွဲ့ဖွဲ့တာရေချင်းရှိတဲ့မြန်မာလူမျိုးကိုဘိုးဘဏ်ဥက္ကဋ္ဌဖြစ်ပြောင်းလဲခန့်အပ်တာမျိုးတွေအပါအဝင်ကျန်းမာရေးတန်ဖိုးတည်ငြိမ်ရေးကုစားနိုင်မဲ့လုပ်ငန်းအားလုံးအများအကောင့်ထဲပို့ဖို့လိုနေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်